မြန်မာနိုင်ငံမှာဒီလုံခြုံရေးနိုင်ငံရေးနဲ့လူသားချင်းစာနာစရာအခြေအနေတွေပို့ပြီးတော့ရိုးရွင်းလာနေတာရောမြန်မာပြည်သူတွေနဲ့အိမ်နီးချင်းနိုင်ငံတွေအပေါ်ကြီးမားတဲ့အကျိုးဆက်တွေခံစားနေရတဲ့အတွက်ပါအင်မတန်မှစိုးရိမ်နေလို့ဗြိတိန်နဲ့ဩစတြေးလျနိုင်ငံကပြောကြားလိုက်ကြပါတယ်။အကြမ်းဖက်မှုအလုံးကိုရပ်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့လူသားချင်းစာနာတဲ့အကူအညီတွေဘေးအန္တရာယ်ကင်းကင်းပေးနိုင်မဲ့လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တိုက်တွန်းတယ်လို့ဗြိတိန်ဩစတြေးလျနိုင်ငံကပူးတွဲထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံသဘောတူညီမှုကိုအကောင့်ထည့်ဖော်ဖို့လဲသူတို့ကထပ်မံတောင်းဆိုပါတယ်။ဗြိတိန်နိုင်ငံသားရေးဝင်ကြီးဒေးဗစ်ကင်မရွန်၊ကာကွယ်ရေးဝင်ကြီးဂရန့်ရှော့ပ်စ်၊ဩစတြေးလျဒုဝင်ကြီးချုပ်ရစ်ချတ်မိုးလ်စ်နဲ့နိုင်ငံသားရေးဝင်ကြီးပန်နီဝေါင်းတို့ဟာဩစတြေးလျနိုင်ငံအက်ဒလေးမြို့မှာနှစ်နိုင်ငံနှစ်ပတ်လည်ဆွေးနွေးပွဲပြုလုပ်ခဲ့ပြီးတော့ဒီကနေ့တောက်ကြနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။မြန်မာအရေးအတွက်အာဆီယံခေါင်းဆောင်တွေကြိုးပမ်းနေမှုအပေါ်မှာထောက်ခံတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂါဇာအရေးနဲ့ပတ်သက်လို့လည်းဖမ်းဆီးခံထားရတဲ့တရားခံတွေအများဆုံးပြန်လွှတ်ပေးရင်းနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုထားကြပါတယ်။ဒါအပြင်တရုတ်အစိုးရအနေနဲ့ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေကိုဖိနှိပ်နေတဲ့ကိစ္စ၊တောင်ကျုပ်ပင်လယ်ကိစ္စ၊တရုတ်ပေါ်ထောက်ခံနေမှုအပေါ်ကိုလည်းဗြိတိန်နဲ့ဩစတြေးလျနိုင်ငံကဝေဖန်ပြစ်တင်ပါတယ်။ယူကရိန်းနိုင်ငံကိုဒီရုရှားတိုက်ခိုက်နေတဲ့အပေါ်မှာလည်းနှစ်နိုင်ငံပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးတော့ဒီစစ်ပွဲတွေအဆုံးသတ်အောင်လို့တရုတ်နိုင်ငံကစ조사တင်တယ်လို့ပြောကြားခဲ့ပါတယ်။တရုတ်အနေနဲ့ရုရှားကိုအကူအညီတွေမပေးသင့်တယ်လို့တရားမဝင်စစ်တိုက်နေတာရပ်အောင်လို့နားချဆွဲဆောင်တင်တယ်လို့ဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ကတရုတ်ကိုတောင်းဆိုခဲ့ကြပါတယ်ရှင်။